တောရရှိမြခင်ဗျာကဲတင်ရှင်ယေရှုခရစ်တော်သခင်ဖျားကခရိယန်တွေအပေါ်မှာခွာမချနိုင်တဲ့မေတ္တာအနန္တအသက်တရားကျေးဇူးတော်ကိုပြုတော်မူတယ်ဆိုတာခရိယန်တွေကယေရှုခရစ်တော်သခင်ဖျားကိုမဟာမေတ္တာသဘောကြီးနဲ့ကိုးကွယ်နိုင်ကြလုံးလို့လားခရိယန်တွေဘက်ကသီလတရားကြီးတွေစောင့်တည်နိုင်ကြလုံးလို့လားခရိယန်တွေဘက်ကစံချိန်စံညွန့်တွေအင်မတန်မှမိနိုင်လုံးလို့ယေရှုခရစ်တော်သခင်ဖျားကခရိယန်တွေကိုမစွန့်ပစ်န
ဟေဘေးဩဝါဒစာအခန်းကြီး6အခန်းငယ်30ကနေအခန်းငယ်23အထိကိုဒီကနေ့တင်ပြတော်တမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။လောကီလူသားတွေဟာဖျားရှင်ရဲ့တစ်ဖက်တည်းမြစ်တံနဲ့ချစ်မြတ်လို့ခံရသူတွေသာဖြစ်ကြတဲ့အကြောင်းဟေဘေးဩဝါဒစာအခန်းကြီး6အခန်းငယ်30ကနေအခန်းငယ်23အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြထားပါတယ်။ တင်ပြရတော့တမချန်ရဲ့မိတ်ဆွေတို့တက်ရှင်အပေါင်းတို့ခင်ဗျာဟေဘေးဩဝါဒစာရဲ့အခန်းကြီး6အငယ်1ကနေကိုယ့်အထိဖော်ပြချက်တွေကိုကြံ့အတိုင်းတင်ပြခဲ့တာကတခါပြီးတဲ့နောက်မှာအထူးရှင်းလင်းချက်အဖြစ်နဲ့ပြီးခဲ့တဲ့သင်ခန်းစာမှာသင်ခန်းစာကြီးတစ်ခုအဖြစ်တခါနှစ်ကြိမ်နှစ်ခါမြောက်အောင်လို့ကျွန်တော်တို့ရှင်းလင်းပေးခဲ့ပြီးတဲ့နောက်မှာတော့ဒီကနေ့ဒီအချိန်မှာအခန်းကြီး6ရဲ့အငယ် ိဗေမဲ့တော့မဟုတ်ဘူးအလွန်အလွန်အရေးကြီးလာတဲ့ဝိညာဉ်အဖြေတွေးကိုမိတ်ဆွေတို့ရှားဖွေတွေ့ရှိစေခြင်းလို့အသေးစိတ်မျှနားလည်နိုင်စေခြင်းလို့ဖြစ်တယ်ဆိုတာကိုမိတ်ဆွေတို့သဘောပေါက်ကြမှာပါဒီဟေဘရဲဩဝါဒစာရိဟာကျွန်တော်ဏိဒန်းပြုခဲ့တဲ့အတိုင်းပဲအလွန်ခက်ခဲပါတယ်ဓမ္မတုတေတီရဲ့ကြားထဲမှာတောက်မှအတိတ်ပဲပြန်ဆိုမှုတွေအမျိုးမျိုးဖြစ်ပေါ်နေတယ်။နားလည်မှုလွဲမှားတာတွေရှိနေကြတယ်။ခြားနာခြင်းတွေဟာလည်းမဖြစ်မနေရှိနေကြတယ်ဆိုတာတွေ့ကိုကျွန်တော်ဟာပြီးခဲ့တဲ့အခန်းကြီး6ရဲ့အစမှကတည်းကဝန်ခံဖော်ပြပေးခဲ့ပြီးဖြစ်တဲ့အတွက်ကြောင့်ဒါကိုကြိုတင်ပြီးသိရတဲ့အချိန်မှာကျွန်တော်တို့တင်သိရသောတမန်ကျမ်းအဖွဲ့အနေနဲ့လေသောတာရှင်အပေါင်းတို့ကိုတခြားဘယ်ကျမ်းစာဆရာတို့ရဲ့အ내ဖွင့်ဆိုချက်တွေနဲ့ပဲရှင်းရှင်းအခြေခံသဘောတရားကြီးတွေကိုမလွတ်နိုင်အောင်မကွဲမကွာခံယူနိုင်အောင်ပို့ပြီးတော့ကြဲကြဲပြက်ပြက်နဲ့နဲ့ရှိုင်းရှိုင်းတတ်နိုင်သူရဲ့သဘောပေါက်နိုင်အောင်သဘောထားအမြင်ချင်းရှင်းကြည့်မယ်ဆိုရင်လည်းကြည့်နိုင်လောက်အောင်အကာများတဲ့အနှစ်သာရဘိုင်းတွေကိုမိတ်ဆွေတို့အနေနဲ့အထူးထွန်းဖောက်ရှုကြည့်ပြီးတော့ဝိညာဉ်ခွန်အားရယူနိုင်အောင်ဆိုတဲ့သဘောနဲ့ယခုလိုအလေးနဲ့တင်ပြရခြင်းပဲဖြစ်ပါတယ်ဒါကိုမိတ်ဆွေတို့လည်းသဘောပေါက်ခံယူနိုင်ကြလိမ့်မယ်လို့ကျွန်တော်တို့ထင်မြင်မိပါတယ်ဒီကနေ့ကျွန်တော်တို့ဆက်ရမယ်ဟေဘရဲဩဝါဒစာအခန်းကြီး30အငယ်30ဟာလေအသစ်သောသင်ခန်းစာတော့မှန်နေဒါပေမဲ့အကြောင်းမူကားဆိုပြီးတော့စကရေကအစချီထားတဲ့အတွက်ကြောင့်ပြီးခဲ့တဲ့သင်ခန်းစာတည်းကအငယ်6နဲ့အလိုလိုသွားပြီးတော့ဆက်ဆက်နေတယ်ဆိုတာရှင်းနေပါလေမိတ်ဆွေအပေါင်းတို့ယုံကြည်သူအပေါင်းတို့ရဲ့ကေတင်ခြင်းနဲ့ရှင်းပြီးတော့သာ၍ကောင်းသောအရာတို့နဲ့ဆက်ဆိုင်ခြင်းကြောင့်ခံစားရမယ့်အဖဖရာသခင်ထံမှဆုကျေးဇူးခံယူရမယ့်သဘောထားတွေကိုဖော်ပြသွားမှာဖြစ်တယ်ဆိုတာကိုမိတ်ဆွေတို့ဟာအဲ့ဒီအငယ်6နဲ့အလိုအလျောက်ဆက်ဆက်ပြီးတော့တွေးတောခံယူစီခြင်းပါတယ်ဟုတ်ပါတယ်ဒါတွေကိုတော့ကျွန်တော်အနေနဲ့အခုအပိုင်းမှာအကျဲချက်မနေတော့ဘဲနဲ့အခုစတင်ရမယ့်အငယ်30ကိုပြီးခဲ့တဲ့အငယ်6နဲ့ပူးတွဲပြီးတော့ကြံအတိုင်းစတင်ဖတ်ရှုပြခြင်းပါလေမိတ်ဆွေတို့နားဆင်ကြည့်ကြပါထို့သို့ပြောတော်လေချစ်သူတို့သင်တို့သည်ကဲတင်ခြင်းနှင့်ရှင်သောအရာပါ၍ကောင်းသောအရာတို့နှင့်ဆိုင်းပြီးကိုငါတို့သည်သဘောကျလျက်ရှိကြ၏အကြောင်းမူကားသင်တို့သည်တန်ရှင်းသူတို့ကိုအထက်ကလှုပ်ကြွေးသည်သာမကယခုပင်လှုပ်ကြွေးခြင်းအမှုကို၎င်းထို့သောပြုသောအဖြစ်နာမတော်ကိုထောက်၍ပြသောမေတ္တာကို၎င်းဖျားသခင်သည်မေလျော့သည်တိုင်အောင်အတ္တမအမှုကိုပြုတော်မူသည်မဟုတ်တဲ့မိတ်ဆွေအပေါင်းတို့ယုံကြည်သူကျွန်တော်ကျမတို့အားလုံးတို့ဟာတကယ်တကယ်ဆန်းစစ်ကြည့်လိုက်မယ်ဆိုရင်ကဲတင်ခြင်းနဲ့ရှင်သောအရာသာ၍ကောင်းသောအရာတို့နဲ့ဆိုင်သည်ဆိုတဲ့အချက်ကိုဟေဘရဲဩဝါဒစာဆရာဟာရှင်းလင်းပြသစွာဖော်ပြပေးလိုက်တယ်အဲ့ဒီအချက်ကိုကျွန်တော်တို့အလေးနဲ့တွေးတောပြီးတော့ခံယူလိုက်ခြင်းအပြင်ရှုပ်ထွေးလှပါပြီးခြင်းနားလည်ဖို့ရန်မလွယ်ပါပြီးခြင်းသဘောမတူနိုင်စရာတွေများလှပါပြီးခြင်းလို့ကျွန်တော်တို့ပြောရမယ်ဟေဘရဲဩဝါဒစာအခန်းကြီး6ရဲ့ပထမပိုင်းကြီးတစ်ခုလုံးကိုပြေလည်သွားစီပြီးရှင်းလင်းသွားစီပြီးလို့ကျွန်တော်တို့တွေ့ကြရပြီးဖြစ်တယ်လို့ဒီကနေ့သင်ခန်းစာတွေမှာလည်းပဲဒါဟာဒီအချက်ဟာပဲအချက်အချာကြကြနေဆက်လက်အကျုံးဝင်နေစေပဲအသက်ဝင်နေစေပဲဆက်လက်ပြီးတော့နောက်ထပ်သင်ခန်းစာတွေအတွက်တွန်းအားပေးနေစေပဲဆိုတဲ့အချက်ကိုကျွန်တော်တွေ့မြင်နိုင်ပါပြီမိတ်ဆွေတို့တတ်ရှင်အပေါင်းတို့ပြီးခဲ့တဲ့ဟေဘရဲဩဝါဒစာ အခန်းကြီး6ရဲ့ပထမပိုင်းတွေကိုမိတ်ဆွေတို့ပြန်ကြည့်မယ်ဆိုရင်ဘလောက်ရှုပ်ထွေးနေနေတယ်ဆိုတာကိုမိတ်ဆွေတို့ပြန်လဲခန်းစားနိုင်လိမ့်မယ်လို့ပဲကျွန်တော်ထင်ပါတယ်။ဒါကြောင့်မလို့ကျွန်တော်အနေနဲ့အဲ့ဒီအခန်းကြီး6ရဲ့အစပိုင်းကပထမပိုင်းအခက်အခဲရေဒုတိယပိုင်းအခက်အခဲရေတွေကိုမိတ်ဆွေတို့ပြန်ပြီးတော့စဉ်းစားနိုင်အောင်လည်းတင်ပြခြင်းပါတယ်။ဟေဘရဲဩဝါဒစာအခန်းကြီး6ရဲ့ပထမပိုင်းမှာဆိုရင်အငယ်1ကနေ3အတွင်မှာအခုလိုဆိုခဲ့ပါတယ်။ထို့ကြောင့်သေးခြင်းနှင့်ဆက်ဆိုင်သောအကျင့်တို့ကိုနောင်တရခြင်းဖျားသခင်ကိုယုံကြည်ခြင်းဗတ္တိဇံတရားကိုတွင်တင်ခြင်းလက်ကိုတင်ခြင်းသေလွန်သောသူတို့၏ထမြောက်ခြင်းထာဝရစီရင်ဆုံးဖြတ်ခြင်းဒီဟုသောမူလအမြစ်ကိုငါတို့သည်ပြန်၍မတီးဘဲခရစ်တော်၏ဘာသာ၌အစအဦးဖြစ်သောအကြောင်းအရာတို့ကိုထား၍စုံလင်သောအဖြစ်သို့တက်ကြကုန်အံ့ဖျားသခင်အခွင့်ပေးတော်မူခြင်းငါတို့သည်ထိုသို့ပြုကြမည်တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာဖျားသခင်ကိုယုံကြည်ခြင်းသေးခြင်းနဲ့ဆက်ဆိုင်တဲ့အကျင့်ကိုနောင်တရရှိခြင်းဗတ္တိဇံတရားကိုတွင်တင်ခြင်းလက်ကိုတင်ခြင်းသေလွန်သောသူတို့၏ထမြောက်ခြင်းထာဝရစီရင်ဆုံးဖြတ်ခြင်းဒီဟုသောမူလအမြစ်တို့တဲ့အဲ့ဒါဟာမူလအမြစ်ဆိုကြတဲ့ကခရိယံယုံကြည်သူအသင်းတော်တို့အတွက်ပြီးခဲ့တဲ့အတိတ်ကာလတုန်းကအခြေခံကျခဲ့တဲ့အချက်တွေဆိုတာဟာရှင်းနေပါလေဒါတွေဟာခရစ်တော်ကတင်ရှင်ယေရှုနဲ့ဂရုဏာတော်တရားအချိန်ကာလမှာတော့အဓိကထားเสียရမဟုတ်တော့ဘူးတိရက်ပို့ပြီးတော့အဆင့်မြင့်တဲ့အရာတွေကိုတက်လှမ်းရမယ်ဆိုတာတွေကိုနှုတ်ကပတ်တော်ဟာဖော်ပြလိုခြင်းဖြစ်တယ်ဒါပေမဲ့အဲ့ဒီလိုကျွန်တော်တို့ခံယူရမှာယုတ်ရဲ့အပေါ်ယံလှွာပြီးတော့ဖတ်တဲ့သူတွေအနေနဲ့ဒီလိုသဘောမပေါက်နိုင်ပဲနဲ့ခရစ်တော်၌မူလအမြစ်ဖြစ်တဲ့အရာတွေကိုပဲကျွန်တော်တို့ဟာနဘေးချိတ်ထားရမယ်ဆိုပြီးတော့ခံစားသွားရမှာကိုစိုးရင်တဲ့အတွက်ကြောင့်ကျွန်တော်အနေနဲ့အဲ့ဒီအပိုင်းတွေကိုအလေးအနက်ပြန်လဲပြီးတော့တခုချင်းရှင်းလင်းဖော်ပြခဲ့ရခြင်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအဲ့လိုယုံကြည်ခြင်းအသင်းတော်တို့ရဲ့မူလအမြစ်အကြောင်းတွေဟာခရစ်တော်ဤဘာသာ၌အစအဦးဖြစ်သောအကြောင်းအရာတွေဆိုပြီးတော့လေဖော်ပြပေးခဲ့တဲ့အတွက်ကြောင့်ယုံကြည်သူဂျူးအသင်းတော်တွေရဲ့အသင်းတော်ယုံကြည်ခြင်းသမိုင်းရဲ့ပြီးခဲ့တဲ့ပြည့်ညတ်တော်ကာလတုန်းကမူလအမြစ်ဖြစ်တဲ့အရာတွေအစအဦးဖြစ်တဲ့အရာတွေကိုယုံကြည်သူဂျူးအသင်းတော်တွေဟာအ திக ပမာဏမပြုတ်တော့ဘဲနဲ့ကတိရှင်သခင်ခရစ်တော်ပေးတဲ့စုံလင်ခြင်းအဖြစ်သို့သာရောက်ရှိအောင်ကြိုးစားကြပါ။ကောင်းကင်ဘုံဆိုင်ရာကောင်းကင်ဘုံဆုကျေးဇူးတည်းကိုသာခရစ်တော်အဖြစ်ဘုံတော်ဝင်စားနိုင်ဖို့ရန်အတွက်ကြိုးစားတက်လှမ်းကြပါဆိုတာကိုဖော်ပြလူချင်းပဲဖြစ်တဲ့အကြောင်းကိုကျွန်တော်ရှင်းလင်းတင်ပြခဲ့ပေးပြီးပြီဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့အဲ့ဒီဟေဘရဲဩဝါဒစာ6ရဲ့ပထမပိုင်းရဲ့အခန်းကြီး6အငယ်4ကနေ8အတွင်းမှာကျတော့အခုလိုဖော်ပြခဲ့ပြန်ပါတယ်။အလင်းတို့တခါရောက်၍ကောင်းကင်ဆုကျေးဇူးကိုမြည်ဆန်းခြင်း၊တန်ရှင်းသောဝိညာဉ်တော်ကိုခံယူခြင်း၊ဖျားသခင်၏ကောင်းမြတ်သောတရားစကားကို၎င်း၊နောင်ကပ်ကာလ၏တကူများကို၎င်းမြည်ဆန်းခြင်းရှိပြီးမှ၍လျော့ဖောက်ပြန်တတ်သောသူတို့သည်မိမိတို့တွင်ဖျားသခင်၏သားတော်ကိုလက်ဝါးကတိုင်မှကွက်မြဲ၍အသရေတော်ကိုရှုံချသောသူဖြစ်သောကြောင့်နောက်တဖန်နောင်တရအံ့သောငါအသစ်ပြုတ်ပြင်းခြင်းတို့မရောက်နိုင်ကြ။ဥပမာကားအချင်းမြေသည်မိမိအပေါ်သို့အဖန်ပန်ကြသောမိုးရေကိုတောက်၍လှုပ်သောသူသုံးဖို့ဟင်းသည်ဟင်းရွက်ကိုဖြစ်စေတတ်၏ထိုမြေသည်ဘုရားသခင်၏ကောင်းကြီးမင်္ဂလာကိုခံတတ်၏အချင်းမြေသည်စူးပင်အမျိုးမျိုးကိုဖြစ်စေတတ်၏ထိုမြေသည်ပြည့်စုံခြင်းကိုမခံတတ်ကျင့်ခြင်းကိုခံရသောအချိန်ဤသည်ဖြစ်၍နောက်ဆုံး၌မိရှို့ခြင်းသို့ရောက်တတ်၏အလွန်အလွန်ပြင်းထန်တဲ့ရိုက်ချက်တွေနဲ့ကျွန်တော်တို့ကိုဆုံးမဩဝါဒပြုခဲ့တဲ့ဟေဘရဲဩဝါဒစာရဲ့ပထမပိုင်းကအငယ်၄မှအငယ်၈အတွင်ဖော်ပြချက်တွေဖြစ်ခဲ့ပါတယ်မိတ်ဆွေတို့တရှင်အပေါင်းတို့ဒီအကြောင်းအရာတွေဟာလေတကယ်တကယ်တော့ဘုရားသခင်ဟာကျွန်တော်ကိုကြောက်ခမန်းလိလိကျိမ့်မောင်းနေတယ်လို့တစ်ဖက်ကခံယူနိုင်တယ်လို့အဖဘုရားသခင်ရဲ့ဘုံတကူအာနုဘော်တော်ကိုကျွန်တော်ပို့ပြီးတော့မြည်ဆန်းနိုင်ဖို့အတွက်နဲ့ကျွန်တော်လူသားတွေဟာအင်မတန်ယုံကြည်ခြင်းအားကောင်းပါတယ်ဆိုတဲ့ကြားထဲကပဲအလိုအလျောက်ရိမ့်ရွယ်ပါဖြစ်တတ်တယ်အပြစ်ဒုစရိုက်ရဲ့ဆွဲဆောင်ရာနောက်ကိုကောက်ကောက်ပါအောင်အချိန်မီဖောက်ပြန်ပြီးတော့ရောက်သွားတတ်တယ်ဆိုတဲ့အသည့်တရားကိုဝင်အောင်လို့ဟေဘရဲဩဝါဒစာဆရာဟာဆုံးမဩဝါဒပြုလိုက်ခြင်းပဲဒါကိုသန့်ရှင်းသောဝိညာဉ်တော်ဟာကောင်းကြီးပေးလိုက်ခြင်းအပြင်ဒီအပိုင်းမှာပြည်ပြည်ပြင်းပြင်းဖော်ပြနိုင်ခြင်းပဲဆရာတွေ့ကိုကျွန်တော်ရှင်းပြခဲ့တာကိုမိတ်ဆွေတို့မမေ့စေချင်ပါဘူးဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီနောက်ပိုင်းမှာမှဒီအချက်တွေကိုကျွန်တော်တို့ဟာဝိညာဉ်တော်ရဲ့လမ်းပြခြင်းနဲ့အညီခံယူပြီးတော့တည့်တက်ပို့ပြီးတော့မုံမြတ်တဲ့နှုတ်ကပတ်တော်ရဲ့အဖဖခင်ပေးတဲ့ကယ်တင်ခြင်းဆုကျေးဇူးရဲ့အဲ့ဒီကယ်တင်သောကယ်တင်ခြင်းအရာတက်တော်မှပို့ပြီးတော့ကောင်းမွန်သေးတဲ့အရာတို့နဲ့တောင်မှကျွန်တော်တို့ယုံကြည်သူအပေါင်းတို့ဟာဆိုင်တယ်ဆိုတဲ့အချက်ကိုအငယ်ကိုးဟာဖော်ပြပေးခဲ့ပါတယ်မှန်ပါတယ်ထို့သောပြောတော်လေချစ်သူတို့သင်တို့သည်ကယ်တင်ခြင်းနှင့်ရှင်သောအရာသာ၍ကောင်းသောအရာတို့နှင့်ဆိုင်သည်ကိုငါတို့သည်သဘောကျလျက်ရှိကြ၏တဲ့ပြက်ပြက်သားသားကြီးပါနော်အဲ့ဒီအကြောင်းတွေကိုတော့ကျွန်တော်ဟာပြီးခဲ့တဲ့သင်ခန်းစာကြီးနှစ်ခုမှာအလေးအနက်ဖော်ပြခဲ့ပေးပြီးပါပြီဒါမဲ့အရေးကြီးလွန်းလို့ ျွန်တော်အနေနဲ့ဒီကနေ့နောက်ထပ်ဆက်ရမယ့်သင်ခန်းစာမတိုင်ခင်မှာအခုလိုပြန်ပြီးတော့နှွေးပေးမိတဲ့အကြောင်းကျွန်တော်ဝန်ခံချင်ပါ रे မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဒီကနေ့ကျွန်တော်ဆက်ရမယ့်အငယ်30ရတော့အကြောင်းမူကားသင်တို့သည်သန့်ရှင်းသူတို့ကိုအထက်ကလှုပ်ကြွေးသည်သာမကယခုပင်လှုပ်ကြွေးခြင်းအမှုကို၎င်းထို့သောပြုသောအဖြစ်နာမတော်ကိုထောက်၍ပြသောမေတ္တာကို၎င်းဖျားသခင်သည်မေလျော့သည့်တိုင်အောင်အတ္တမအမှုကိုပြုတော်မူသည်မဟုတ်တဲ့မိတ်ဆွေအပေါင်းတို့ခမညာကဲတင်ခြင်းနဲ့ရှင်သောအရာထို့တမကသာ၍ပင်ကောင်းသောအရာတို့နှင့်ဆိုင်သည်ဆိုရက်ယုံကြည်သူတို့အပေါ်မှာပြုတော်မူသောကောင်းကြီးမင်္ဂလာ၏အကြောင်းကိုခံယူလိုက်ခြင်းအဖြစ်ရှုပ်ထွေးလှပါပြီနည်းနည်းလှပါပြီသဘောမတူနိုင်စရာတွေများလှပါပြီဆိုရက်ပြီးခဲ့တဲ့သင်္ကန်းစာတွေကိုပြည်လဲအောင်ကျွန်တော်တို့ဖြည့်ရှင်းပေးခဲ့နိုင်တယ်လို့ဒီကနေ့သင်္ကန်းစာတွေမှာလေဒီအချက်ဟာပဲဘ ਹੁ အချက်အခြားကြကြဆက်လက်အကျုံးဝင်နေသေးတယ်ဆက်လက်ပြီးတော့နောက်ထပ်သင်္ကန်းစာတွေအတွက်တွန်းအားပေးနေသေးတယ်ဆိုတာကိုကျွန်တော်တို့မြင်နိုင်ပါပြီကျွန်တော်ဒီကနေ့ဆက်လက်လေ့လာရမှာကတော့အထက်ကကျွန်တော်ဖတ်ခဲ့တဲ့အတိုင်းသင်တို့သည်တန်ရှင်းသူတို့ကိုအထက်ကလှုပ်ကြွေးသည်လားမကယခုပင်လှုပ်ကြွေးခြင်းအမှုကို၎င်းထို့သောပြုသောအားဖြင့်နာမတော်ကိုထောက်၍ပြသောမေတ္တာကို၎င်းဖျားသခင်သည်မေလျော့သည့်တိုင်အောင်အတ္တမအမှုကိုပြုတော်မူသည်မဟုတ်တဲ့ကျွန်တော်ယင်တဲ့မှာပုံမှန်လင်းပြောရမယ်ဆိုရင်တော့ဆက်လက်ပြီးတော့နားလေဖို့ရန်ရှုပ်ထွေးနေစေပဲလို့ကျွန်တော်ဝန်ခံခြင်းပါတယ်ကောင်းပါပြီကျွန်တော်ယုံကြည်သူတွေအဖို့ခရစ်တော်ကယ်တင်ရှင်ဟာခွာမချနိုင်သောမြတ်တာအနန္တအသက်တရားယေရှုတို့ကိုပြုတယ်ဆိုတာဟာကျွန်တော်ကသူ့ကိုမဟာမြတ်တာသဘောကြီးနဲ့ကိုးကွယ်နိုင်လွန်းလို့လားတနည်းအားဖြင့်လူသားဘက်ကသီလတရားကြီးတွေကိုတည်ဆောက်နိုင်လို့လားတနည်းဆိုရရင်ကိုယ့်ဘက်ကစံချိန်စံညွန်းတွေအယံမှီနိုင်လွန်းလို့လားဆိုတော့အဲ့ဒီလိုမဟုတ်ဘူးအဖဖျားသခင်ရဲ့ဘက်ကသာတည်ရှိနေသောမဟာကျေးဇူးဂရုနာတော်တွေကြောင့်ပဲသူ့ရဲ့မဟာမေတ္တာတော်ကြောင့်သာပဲဖြစ်တယ်ဆိုတဲ့အချက်ကိုလေကျွန်တော်တို့ဟာခံယူနိုင်ခဲ့ကြပြီလို့ကျွန်တော်ထင်ပါတယ်။ဒါတွေဟာလေအတိတ်ကာလသင်တိရသောသမာကျန်သင်ခန်းစာအဆက်ဆက်မှာအကျိန်ပေါင်းများစွာကျွန်တော်ဖော်ပြပေးခဲ့တဲ့အရာတွေပါ။အခုလိုဟေဘရဲဩဝါဒစာဆရာကနေပြီးတော့ခရစ်တော်ကိုယုံကြည်လိုက်တဲ့တပြိုင်နက်အပြစ်သားဖြစ်တဲ့ယုံကြည်သူလူသားဟာကယ်တင်ခြင်းကိုခံယူဖို့ဖြစ်သွားပြီ။ဒါနဲ့မကပို့ပြီးတော့ကောင်းတဲ့အရာတွေနဲ့ဆိုင်သွားပြီဖြစ်သည်ဆိုတဲ့ကြီးညာချက်ဟာအမှန်တော့အခုဟေဒီယဩဝါဒစာတွေကကျွန်တော်ရှင်းရလင်းရအတိတ်ပဲပြန်ဆိုရတာခက်နေတာတွေကိုပါရှင်းပေးလိုက်တာမဟုတ်ဖ ೇನೆ တနည်းအားဖြင့်ဒီအခန်းကြီး6ရဲ့အခက်အခဲတွေကိုသာရှင်းပေးလိုက်တာမဟုတ်ဖ ೇನೆ နှုတ်ကပတ်တော်တစ်ခုလုံးရဲ့အနှစ်သာရပေါင်းမြောက်များစွာတို့ကိုလည်းနားလေလွယ်အောင်လို့အဖြေပေးလိုက်တယ်လို့ကျွန်တော်ယင်တဲ့မှာခန်းစားထိတွေ့ရပါတယ်ဟုတ်ပါတယ်မိတ်ဆွေတို့အလွန်အတိတ်ပဲကြည်ပြန့်လွန်းလာတဲ့တရားစကားဖြစ်နေလို့ပါပဲကေတင်ခြင်းဆိုတာကတော့မိษွေတို့ကျွန်တော်တို့အစဉ်တစိုက်ကြားနေရတဲ့အပြစ်တရားမှလွတ်မြောက်ခြင်းသာဝရအသက်ဆုယေရှုကိုခံရခြင်းခရစ်တော်အားဖြင့်ဘုန်းတော်ဝင်စားရခြင်းကောင်းကင်အမွေကိုခံယူရရှိခြင်းသာဝရသေးခြင်းဆင်းရဲမှလွတ်မြောက်ရခြင်းစသည်စသည်ယုံကြည်ခြင်းအတွေ့မျှော်လင့်ရသောဆုယေရှုတော်တွေအလုံးစုံဖြစ်တယ်တခါဆက်ပြီးတော့မှအဲ့ဒီတဲ့မကထို့တဲ့မကသောကောင်းသောအရာတွေဆိုတာကျတော့ကျွန်တော်တို့ဘယ်နဲ့လုပ်ပါမလို့ကျွန်တော်ဘယ်လိုမှတောင်းမှတွက်ဆကြံစီညံမမီတဲ့လောကီလောကုတ်တရားနှစ်ဖြာသောကျေးဇူးအထူးတူအဲ့ဒီလိုသာအနိစ္စဆုံးအဖြေပေးနိုင်တဲ့မဟာလူသားရဲ့အထူးအခွင့်အရေးများလို့သာခြုံငုံခံယူကြရလိမ့်မယ်လို့ကျွန်တော်တွေးဆမိပါတယ်မှန်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်လူသားဟာအဖဖျားသခင်ရဲ့တပတ်သက်ဆုကျေးဇူးတော်ကိုခံယူရတယ်။ကျွန်တော်ဟာမိမိတို့မှာကောင်းမှုဘာမှမရှိဘဲနဲ့အဖဖျားသခင်ရဲ့ကျေးဇူးတော်ကိုခံစားရတယ်ဆိုပြီးအကြိမ်ကြိမ်ပြောနေတော့မိ쇠တို့ဟာလူသားမာနကလေးနဲ့ဒီအချက်တွေကိုခံယူမှခံယူနိုင်ပါမလားလို့ကျွန်တော်အခုအပိုင်းမှာပူပန်မိပါတယ်။ဟေရှာယနဂတိကျမ်းအခန်းကြီး64အငယ်6နဲ့9အရာဆိုရင်တော့ကျွန်တော်ရဲ့လူဘဝဟာဖျားသခင်မပါဝင်သောအချိန်ကာလတုန်းကအခြေအနေမှန်ကိုဘလောက်ကြည့်ယင်တုမနာပွဲကောင်းသောဘဝအမှန်လေဆိုတာကိုအခုလိုပြန်လည်သုံးသပ်ကြည့်နိုင်ပါ रे ဟေရှာယနဂတိကျမ်းအခန်းကြီး64အငယ်6နဲ့9ကိုပြန်ပြီးတော့ကြည့်စီခြင်းပါ रे အကျွန်ုပ်တို့ရှိသမျှသည်စင်ကြယ်ခြင်းမရှိပါပြုဘူးသမျှသောကုသိုလ်ကောင်းမှုတို့သည်ညစ်သောအဝတ်နှင့်တူကြပါ၏အကျွန်ုပ်တို့ရှိသမျှသည်သိရွက်ကဲ့သို့ညှိုးနွမ်းလျက်ရှိ၍ကိုယ်အပြစ်တို့သည်လေကဲ့သို့အကျွန်ုပ်တို့ကိုတိုက်သွားပါပြီနာမတော်ကိုပတနာပြုသောသူကိုတော်ကိုမှီဝဲခြင်းဟာကိုနှိုးစော်သောသူတယောက်မှမရှိပါအကြောင်းမူကားမျက်နှာတော်ကိုလွှဲ၍အကျွန်ုပ်တို့ကိုဒုစရိုက်အပြစ်အဖျင်းဆုံးရှုံးစေတော်မူပြီတဲ့ကဲမိတ်ဆွေတို့တတ်ရှင်အပေါင်းတို့အဖဖျားသခင်မပါဝင်သောလူဘဝရဲ့အခြေအနေမှန်ကိုမိတ်ဆွေတို့ကြားရတဲ့အတိုင်းပဲယင်ထုမနာဘလောက်တောင်ဖြစ်เสียကောင်းလဲဆိုတာကျွန်တော်အနေနဲ့အထူးရှင်းပြနေဖို့လိုတော့မယ်မထင်ပါဘူးမိတ်ဆွေအပေါင်းတို့တစ်ချိန်တည်းမှာနော် အဲ့ဒီလူဘဝအခြေအနေမှန်အတွက်ဘလောက်အထိဘုရားသခင်ကိုကြောက်ရွံ့ယိုသေးဖို့လိုအပ်လာတယ်။သူ့ရဲ့ဂယုဏတော်စုကျေးဇူးကိုမျှော်လင့်ဖို့လိုအပ်လာတယ်ဆိုတာတွေကိုအဲ့ဒီဟေရှာယအနာဂတ်ကျမ်းမှာပဲအငယ်၈ဟာအခုလိုဆက်လက်ဖော်ပြပေးလိုက်ပါတယ်။တို့ရတွင်အိုးထာဝရဖေဟာကိုတော်သည်အကျွန်ုပ်တို့အဖဖြစ်တော်မူ၏အကျွန်ုပ်တို့သည်အိုးမြီဖြစ်ပါ၏ကိုတော်သည်အကျွန်ုပ်တို့၏အိုးရင်းဖြစ်တော်မူ၏အကျွန်ုပ်တို့ရှိသမျှသည်လက်တော်နှင့်ဖန်ဆင်းသောအရာဖြစ်ပါ၏တဲ့ရှင်းပါတယ်နော်ကျွန်တော်တို့ဟာအိုးနဲ့တူတဲ့လူသားတွေပါမှန်ပါတယ်ကဘာဥအချိန်ကာလကလေးကလူသားကိုဘုရားသခင်ဘာနဲ့ဖန်ဆင်းခဲ့သလဲရှင်နဲ့ဖန်ဆင်းခဲ့ပါတယ်မိတ်ဆွေဒါကြောင့်မို့လို့လူသားတိုင်းဟာရိုးပြမြေခကြွေကြရမယ်မြေသားလောကသားရှင်ကနေလာတဲ့အိုးမြေနဲ့တူတဲ့လူတွေကြီးပဲဖြစ်တဲ့အကြောင်းကိုမိษွေတို့အထူးပဲကိုကိုကိုဆင်ခြင်နှလုံးသွင်းကြပါမိษွေအပေါင်းတို့အဲ့ဒီလောက်အထိကျွန်တော်တို့တွေဟာအပြစ်လူသားဖြစ်တယ်ဆိုတာကိုတစ်ဖက်ကနားလည်ရတာနဲ့မြားကျွန်တော်တို့ဘက်ကတန်တယ်ထင်ထင်မထင်ထင်ကိုဟာကိုတောင်ဘာလို့ရကံရမှန်သိသိမသိသိဘုရားသခင်ကိုတိုးဝင်ချင်းကပ်ဖို့သာလျှင်အဓိကကြရတယ်ဆိုတဲ့အချက်ကိုကျွန်တော်မိတ်ဆွေတို့နားလေခံယူနိုင်ကြပြီလို့ကျွန်တော်ခန်းစားမိပါတယ်။အဲ့ဒီလိုနားလေခံယူနိုင်ခြင်းသည်ဖြင့်မင်္ဂလာတပါ။အဲ့ဒီလိုနားလေခံယူနိုင်ခြင်းအပြင်လေအဖဘုရားသခင်ပေးတော်မူသောကောင်းကင်ဘုံစည်းစိမ်နဲ့ထိုက်တန်သောမဟာလူသားအဆင့်ကိုတက်လှမ်းဖို့ရန်အတွက်အလွန်ကောင်းမွန်တဲ့ခြေလှမ်းကိုချလိုက်တဲ့အတူတူပဲလို့ကျွန်တော်အနေနဲ့လေးနဲ့စွာတင်ပြခြင်းပါတယ်။ကျွန်တော်အဖို့မဝေးလှပါသောအတိတ်ကာလသင်ခန်းစာတွေမှာတုန်းကတမန်တော်ကြီးရှင်ပေါလုဟာတိတူဆိုတဲ့လူငယ်တမန်တော်ကလေးတယောက်စီကိုဘယ်လိုရေးသားဖော်ပြရင်ဆုံးမလိုက်တယ်ဆိုတဲ့အချက်တခုကိုပြန်ပြီးတော့သတိရဖို့လိုပါ रे အဲ့ဒီအဆုံးအမဟာအလွန်စွဲမဲ့ဖွယ်ကောင်းလာတဲ့နောက်ဆက်တွဲလူဘဝသင်ခန်းစာတစ်ခုပဲလို့ကျွန်တော်ခံယူပါ रे အပြစ်စာတိပဂရိဘဝကနေပြီးတော့ကောင်းကင်စုကျေးစုကိုမျှော်လင့်နိုင်သောလူသားတို့ဟာကိုယ့်ရဲ့အခြေအနေမှန်ကိုကိုသိယုံမြမကအဖဖခင်သခင်ရဲ့ကြီးစုတော်ကိုပါချီးမွမ်းနိုင်ဖို့အတွက်အလွန်ကောင်းမွန်တဲ့သင်ခန်းစာကိုရှင်ပေါလုဟာတိတုကိုဖော်ပြလိုက်ခြင်းဖြစ်တယ်လို့ကျွန်တော်ခံယူခြင်းပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့တိတုဩဝါဒစာအခန်းကြီး3အငယ်4မှ9အတွင်မှဖော်ပြထားခဲ့တဲ့အချက်အရာပါ။ငါတို့ကိုကယ်တင်တော်မူသောအရှင်ဖခင်၏စေတနာတော်နှင့်လူတို့ကိုချစ်တော်မူသောမေတ္တာတော်သည်ပေါ်ထွန်းသောအခါငါတို့ကျင့်သောဖြောင့်မတ်ခြင်းအကျင့်အာဖြင့်မဟုတ်ဘဲမိမိသနာချင်းဂယုနာတော်နှင့်အညီဒုတိယမွေးချင်းနှင့်ဆိုင်သောစေကျော်ခြင်းအဖြစ်၎င်းတန်ရှင်သောဝိညာဉ်တော်၏အစ်စ်ပြုပြင်ခြင်းအဖြစ်၎င်းငါတို့ကိုကယ်တင်တော်မူ၏ငါတို့ကိုကယ်တင်သောအရှင်ယေရှုခရစ်အဖြစ်ငါတို့အပေါ်သို့ထိုဝိညာဉ်တော်ကိုကြွယ်ဝစွာသွန်းလောင်းတော်မူ၏အကြောင်းမူကားငါတို့သည်ဘုရားသခင်၏ကြီးစုတော်အဖြစ်ဖြောက်မတ်ရာသို့ရောက်၍ထာဝရအသက်ကိုမျှော်လင့်သည်နှင့်အညီအမွေခံဖြစ်ကြမည်အကြောင်းကြီးတဲ့မပြတ်သားမရှင်းလင်းလွန်ဘူးလားကျွန်တော်လူသားတွေဟာကျွန်တော်ဖော်ပြခဲ့တဲ့အတိုင်းရိုးပြမြေခကျွေးရမဲ့မြေသားတွေဘဝအိုးမြေနဲ့တူတဲ့လူသားတွေရဲ့ဘဝဒါပေမဲ့အဖဖခင်ရဲ့ကြီးစုတော်ကြောင့်အဲ့ဒီအိုးမြေနဲ့တူတဲ့လူဘဝအတွင်မှာအလွန်မွန်မြတ်တဲ့အဖဖခင်ကိုယ်တိုင်ထက်သွင်းဖေးထားတဲ့ဝိညာဉ်ရှိတယ်အဲ့ဒီဝိညာဉ်မဆုံးရှုံးနိုင်ဖို့အတွက်အဖဖခင်ဟာကျွန်တော်ကတန်တီလို့ထင်တီဖြစ်စီမတန်ဘူးလို့ပဲကိုကိုကိုဘယ်လိုပဲထင်နေကြကြသာဝရအသက်ဆိုတာဟာအမှန်တကယ်မျောလင့်ဇာဖို့ရှိတယ်မိ쇠အပေါင်းတို့မိ쇠တို့အတွင်မှာယုံကြည်သူတွေရှိတယ်လို့မယုံကြည်သူတွေရှိပါတယ်မိ쇠တို့ဟာအဖဖျားသခင်ပေးတဲ့သာဝရအသက်ဆိုတာကိုတော့အဖဖျားသခင်ကိုလက်ခံနိုင်ပြီးဖြစ်စေလက်မခံနိုင်ပြီးဖြစ်စေမျောလင့်ကြတာတော့အမှန်ပဲလို့ကျွန်တော်ယုံကြည်ပါတယ်လူသားတိုင်းလူသားတိုင်းသိချင်းကိုကြောက်တယ်ဆိုတာဟာအဲ့ဒီသာဝရအသက်မျော်လင့်ရခြင်းရှိခြင်းမရှိခြင်းအပေါ်မှာမူတည်ပြီးတော့ဒီကြောက်ရွံ့ခြင်းဟာအတိတ်ပဲရှိတယ်မရှိတယ်ဆိုတာဟာလေကွဲပြားခြားနားနေလိမ့်မယ်လို့ကျွန်တော်ယူဆမိပါတယ်ဘယ်လိုပဲဖြစ်ဖြစ်ပါအဖဖျားသခင်ကတော့ဂတိတော်ရှိခဲ့တာအမှန်ပါပဲမိတ်ဆွေငါတို့ကိုကယ်တင်သောအရှင်ယေရှုခရစ်အဖင်ငါတို့အပေါ်သို့ထိုဝိညာဉ်တော်ကိုကြွယ်ဝစွာသွန်လောင်းတော်မူ၏တဲ့တခါဆက်ပြီးတော့ငါတို့သည်ဘုရားသခင်၏ကြီးစုသောအားဖြင့်ဖြောက်မတ်ရသို့ရောက်၍ထာဝရအသက်ကိုမျှော်လင့်သည်နှင့်အညီအမွေခံဖြစ်ကြမည်အကြောင်းတည်းတဲ့အလွန်ခိုင်မာတဲ့ဂရိတော်ကိုလေးစားလိုက်နာလျက်ထာဝရအသက်ကိုရယူစခုနိုင်တော်သူများဖြစ်ကြပါစေလို့ကျွန်တော်တင်ပြရသောတမန်ကျမ်းအဖွဲ့ကမိ쇠တို့အားလုံးအတွက်ဆုတောင်းမေတ္တာပို့သလျက်ပါမိ쇠အပေါင်းတို့ကျေးဇူးတော်ကသာအထက်ထက်ချီးမွမ်းရင်းနဲ့ရခဲလွန်လှတဲ့လူဘဝရဲ့ရှောက်သွားရလမ်းအမှန်ကိုမိတ်ဆွေအားလုံးတို့ရွေးချယ်နိုင်ကြပါစေလို့လေကျွန်တော်တို့မြတ်တာပို့တာလိုက်ပါရယ်အခုအချိန်မှာတော့ပြီးခဲ့တဲ့ဟေပြေဩဝါဒစာကနေပြီးတော့ပြင်းထန်တဲ့ရိုက်ချက်တွေနားလည်ဖို့ရန်တွိဟနဲ့သံသယနဲ့အခက်အခဲကလေးတွေကိုကြော်ပြီးတော့ဖော်ပြပေးလိုက်တာကတော့တခြားမဟုတ်ပါဘူး သင်တို့သည်တန်ရှင်းသူတို့ကိုအထက်ကလှုပ်ကြွေးသီးသားမကယခုပင်လှုပ်ကြွေးခြင်းအမှုကို၎င်းထိုသို့ပြုသောအဖြစ်နာမတော်ကိုထောက်၍ပြသောမေတ္တာကို၎င်းဘုရားသခင်သည်မေ့လျော့သည်တိုင်အောင်အတ္တမအမှုကိုပြုတော်မူသည်မဟုတ်ဆိုတဲ့အချက်ပါပဲမိတ်ဆွေအပေါင်းတို့ဒီကျမ်းပိုင်းမှာအင်္ဂလိပ်လိုဖော်ပြထားတာကတော့ပါမန်လှုပ်ကြွေးခြင်းအမှုမဟုတ်ပါဘူး Work and labor of love လို့ဖော်ပြထားပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်တက္ကသိုလ်မှာကျောင်းတက်နေတဲ့အချိန်တုန်းကနှစ်ချင်းခရိယံအသင်းတော်ပေါင်းစုံကရွေတူတန်းတူငွေချင်းကလေးတွေဟာလူစုကြပြီးတော့မိမိတို့မုတ်ဘိုးတဲကနေတတ်နိုင်သမျှငွေကလေးတွေကိုစုပေါင်းပြီးတော့မြမကျန်းစာကျောင်းကကျောင်းသားတွေသိပ်ပြီးတော့ဆင်းရဲတယ်။ဒါကြောင့်မလို့သူတို့ဟာတနေ့လာလဲကစွန်းရွက်ကျော်တနေ့လာလဲကစွန်းရွက်ချင်းဟင်းတနေ့လာလဲငပိနဲ့ဒီကနေမတက်ကြတော့ဘူး။ဟင်းကောင်းကျွေးကောင်းလေးတစ်ခါမှမစားကြရရှာဘူး။ဒါကြောင့်ငါတို့အနေနဲ့တပတ်တစ်ခါလောက်အသာဟင်းလေးကောင်းကောင်းစီပြန်ဟင်းလေးသူတို့ကိုချက်ကျွေးကြမယ်ဆိုပြီးတော့ကျွန်တော်ငွေချင်းတစုဟာကုညီမစားချင်းအဖွဲလို့နာမည်မှဲ့ကိုကြီးမဆာချင်းအမှုတွေကိုစိတ်အားထက်သန်စွာနဲ့စုပေါင်းဆောင်ရွက်ပေးခဲ့ကြတာကိုကျွန်တော်အမှတ်ရမိပါတယ်။ကိုအဲ့ဒီလိုပြုတ်ခဲ့တဲ့အမှုဟာလေကို့အဖို့အလွန်စိတ်ကျေနပ်အားရစရာကောင်းလာမိတယ်။ကို့ဘက်ကကိုစားမဲ့မုံဘိုးကလေးတွေကိုကို့အငတ်ခံဖဲ့ပြီးတော့ကို့ကရှော့စားရတဲ့အလုပ်ဒီအလုပ်ဟာအလွန်ကြီးမားတဲ့မေတ္တာအလုပ်ပဲဆိုပြီးတော့လေကျွန်တော်လူငယ်တစုဟာအလွန်ဂုဏ်ယူမိခဲ့ကြပါတယ်။ဒါကိုကျွန်တော်ရဲ့မိဘတွေကိုယ်တိုင်ကလည်းဝိုင်းပြီးတော့အားပေးကြတယ်။ကျွန်တော်ကပိုက်ဆံလိုမယ်ဆိုရင်တို့ကအပိုဆောင်ပြီးထည့်ပေးခဲ့ကြတယ်ဆိုတော့ကျွန်တော်ရဲ့ကုညီမဆာချင်းအဖွဲ့ရဲ့လုပ်ငန်းဟာအတော်ကြီးကိုတိုးတက်အောင်မြင်ခဲ့တယ်ဆိုတာတွေ့ရပါတယ်။ကျန်းစာကျောင်းကကျောင်းသားတွေအဖို့လည်းအလွန်ထိရောက်တဲ့အမှုမွန်မြတ်တဲ့အမှုဖျားသခင်ကောင်းကြီးပေးသောအမှုဆိုတာကိုကျောင်းသားတွေရဲ့စားရတောက်ရနေထိုင်ရတဲ့အဆင့်အတန်းလေးအနည်းငယ်မြင့်တာကိုပဲကြည့်ပြီးတော့ကျွန်တော်တို့ဟာအလွန်အလွန်ဂုဏ်ယူခဲ့ကြပူပါတယ်။မိတ်ဆွေအပေါင်းတို့ဒီအမှုဟာမကောင်းဘူးလားဆိုတော့သိကောင်းတာပေါ့။ဘုရားသခင်ကိုတော်တိုင်ကကောင်းကြီးပေးခဲ့သောအမှုဘုရားသခင်အလိုတော်ရှိခဲ့သောအမှုဆရာကိုတသက်တာကာလအတွက်မမေ့နိုင်စရာကောင်းလောက်အောင်ယင်တဲမှခံစားထိတွေ့ခဲ့ရပါတယ်အဲ့ဒီအချိန်ကာလတုန်းကဓမ္မတက္ကသိုလ်မှာပညာစည်းပူးခဲ့တဲ့ကျောင်းသားကျောင်းသူတွေဟာအခုအချိန်ကာလမှာလူကြီးကြီးတွေဖြစ်နေတော့ကျွန်တော်ကအတိတ်ကာလအကြောင်းတွေကိုပြန်ပြောရတော့သူတို့တွေကလည်းကျွန်တော်ကိုကျေးဇူးတင်တဲ့အကြောင်းတွေကိုပြန်ပြီးတော့စမြုပ်ပြန်ကြရတဲ့အချိန်မှာတကြောပြန်ပြန်ပြီးတော့ဝမ်းမြောက်ရတယ်တသက်တာကာလအတွက်မမေ့နိုင်စရာအလွန်ကောင်းလောက်အောင်ယင်ထဲမှခံစားထိတွေ့လာရပါတယ်မိတ်ဆွေအပေါင်းတို့အဖဖရာသခင်ပေးလိုက်တဲ့ကောင်းကြီးတွေဆိုတာကတော့အဲ့ဒီရှေးအတိတ်အချိန်တုန်းကကျွန်တော်အတွက်ကောအဲ့ဒီကျန်းစာကျောင်းသားတွေအတွက်ကောသာမကပါဘူးအဲ့ဒီရှေးကာလအချိန်အတွက်ရှေးကာလကောင်းကြီးတွေမှန်ခဲ့တယ်လို့အခုခေတ်ကြပြန်တော့လေအခုခေတ်နဲ့ဆိုင်တဲ့ကောင်းကြီးတွေဆိုပြီးတော့ဆက်ပြီးတော့ပြောယူရလောက်အောင်ကောင်းကြီးအပေါင်းတို့ဟာမရေမတွက်နိုင်လောက်အောင်ပဲဆိုတာကိုကျွန်တော်ဘယ်နည်းနဲ့မှဝန်မခံမဲမနေနိုင်ပါဘူးမိတ်ဆွေအပေါင်းတို့အခုအဲ့ဒီအတိတ်ကပုံစံမျိုးမဟုတ်တော့ပေမဲ့အခုခေတ်လူငယ်ကလေးတွေဟာလေသူတို့နီးသူတို့ဟန်နဲ့သူတို့ခေတ်မှာအဲ့ဒီလိုပဲကောင်းမှုတွေမေတ္တာလုပ်ငန်းတွေကိုတောင်းဆီအောင်လုပ်ပေးနေကြတယ်ဆိုတာကိုကျွန်တော်အကဲဖြတ်မိပါတယ်လူပုဂ္ဂိုလ်တဦးချင်းအနေနဲ့ပြုကြတဲ့မေတ္တာလုပ်ငန်းတွေအဖွဲ့အစည်းလိုက်အင်တိုက်အားလိုက်ဆောင်ရွက်ပေးခဲ့ကြတဲ့မေတ္တာစေတနာလုပ်ငန်းတွေဆိုတာဟာနော်နေ့တရူကကြားနေကြရတယ်ကုံကုံမကုံနိုင်ပါဘူးတနည်းအားဖြင့်ကတော့ဂျေစုသိတတ်သောလူအဖွဲ့အစည်းအတွင်းကစေတနာဂယုနာမေတ္တာတို့နဲ့ခြုံလွှမ်းထားသောလူအဖွဲ့အစည်းရဲ့တရုပ်စုံပဲလို့လည်းကျွန်တော်ဆိုချင်ပါတယ်။သိပြီးတော့မွန်မြတ်ကောင်းမွန်တဲ့အလုပ်တွေမှန်တယ်။မလုံမဖြစ်လှုပ်ဆောင်ကြရမယ်။ဂျေစုသိတတ်သောယုံကြည်သူတွေရဲ့အလုပ်တွေပဲလို့ကျွန်တော်တို့ခံယူနိုင်ပါတယ်။ဒီအတိုင်းပဲလုပ်ရမယ်ဆိုတာကိုလေခရစ်တော်ကိုယ်တော်တိုင်ဟာသူ့ဘဝတလျှောက်လုံးမှာလေပုံသက်တည်ကောင်းကိုပြသွားခဲ့တယ်ဆိုတာကျွန်တော်မငြင်းနိုင်ပါဘူး။ဒါပေမဲ့အခုဟေပြဲဩဝါဒစာကဖော်ပြလိုက်တာကြတော့သိတ်အံ့ဩဖို့ဖြစ်သွားရပြန်ပါလေ။ဟုတ်ပါတယ်။အတိတ်ကာလသို့မဟုတ်အတိတ်ကာလကလှုပ်ကြွေးခြင်းအမှုရဲ့အခုတည်းထိလက်တွေ့လှုပ်ဆောင်နေတဲ့အမှုတို့ရဲ့အကုန်လုံးအကျုံးဝင်နေတဲ့အဲ့ဒီ work and labor of love လို့ဆိုတဲ့အချက်တွေဟာအလုံးမှန်သမျှဂုံရှိစွာလူသားဘဝမွန်မြတ်လှပါဝင်ကူညီဆောင်ရွက်ကြဆိုတဲ့သဘောတရားတွေသက်ရောက်တယ်။လုတ်ကျွေးပြုစုခြင်းတစ်ခုတည်းသာမကဘဲနဲ့ဆက်လက်စဉ်းစားကြည့်လိုက်မယ်ဆိုရင်ကောင်းမှုမြတ်နိုးကောင်းအောင်ကျိုးဆိုတဲ့လောကီအမှုတွေအကုန်လုံးကိုလေအဲ့ဒီစည်ရင်တဲမှာပဲထက်သွင်းမယ်ဆိုရင်ရနိုင်တာပဲလို့ကျွန်တော်တူးချင်းအနေနဲ့ကတော့ကျွန်တော်ခံယူပါတယ်အဲ့ဒီလောကလူအဖွဲ့အစည်းအတွင်းမှာဆောင်ရွက်ရသောကောင်းမှုတွေစ조사အားထုတ်မှုတွေမေတ္တာနဲ့ထမ်းရွက်ကြရသောဝန်တွေကိုအဖဖရာသခင်မေ့လျော့သည့်တိုင်အောင်အတ္တမအမှုမဟုတ်ပါဘူးတဲ့ကဲရှုပ်ရှုပ်ထွေးထွေးဖြစ်သွားပြီမဟုတ်ဘူးလားမိတ်ဆွေအနေနဲ့ဘယ်လိုသဘောပေါက်ပါသလဲကျွန်တော်ကတော့စိတ်စိတ်တွေးပြီးတော့ယင်ထဲမှာစိတ်သွားမိတယ်ကြောထဲမှာလည်းချမ်းသွားမိပါတယ်ဆရာကြီးယူရသန်ရဲ့လွန်ခဲ့တဲ့နှစ်200ကျော်ကမြမမြေမှာတည်တဲ့အထိအမှုတော်ဆောင်သွားခဲ့တာတွေ အယ်ဖရက်နိုဘယ်ဆိုတဲ့ပုဂ္ဂိုလ်ကြီးကနေပြီးတော့ငင်းချမ်းရေးစုကြီးတွေသိပ္ပံဆိုင်ရာအမှုပညာဆိုင်ရာစုကြီးတွေကိုကိုပိုက်ဆံနဲ့ကိုပုံအော့ပြီးတော့ပေးသွားလိုက်တာဟာနှစ်ပေါင်းများစွာအသက်ရှင်တည်တံ့ပြီးတော့ကျန်ရစ်ခဲ့တာတွေနယူတန်တို့အိုင်းစတိုင်းတို့ကျေးဇူးပြုခဲ့တဲ့အကြောင်းတွေမာသာထရီဇာတို့လိုဘဝတစ်ခုလုံးကိုမြှုပ်နှံပြီးတော့ဆင်းရဲသားနင်းပြားတွေအဖို့အလုလုသွားခဲ့ကြပုံတွေအဲ့ဒီလိုမေတ္တာများစွာနဲ့အလုလုသွားပေးခဲ့တာတွေဟာကျွန်တော်လူနှလုံးသားနဲ့ချိန်ဆက်ကြည့်လိုက်မယ်ဆိုရင်အနတ်တက်ကမအေယာမအမှုကြီးတွေကြီးပဲသမိုင်းမော်ကွန်ကြီးတွေကြီးပဲအဲ့ဒီတိုင်းပဲပေါ့ကိုလိုနီနယ်ချက်လက်အောက်ကနေပြီးတော့မိမိတို့တိုင်းပြည်များမိမိတို့လူမျိုးများလွတ်လပ်ရေးအတွက်အသက်ကိုစွန့်ပြီးတော့ဆောင်ကျဉ်ပေးခဲ့တဲ့အမျိုးသားရေးခေါင်းဆောင်ကြီးတွေဟာလေဒီစီးရင်ထဲမှာထည့်မယ်ဆိုရင်ရမှာပဲလို့ကျွန်တော်အနေနဲ့ကတော့တူးချင်းခံယူပါတယ်တကယ်ကိုပဲကျွန်တော်ဟာဒီအကြောင်းတွေကိုမမေ့နိုင်လောက်အောင်ပျောင်ပျောင်မြောက်မြောက်စွန့်လွတ်စွန့်စားခဲ့ကြတယ်ရှေးခေတ်ဘိုးဘေးသူရဲကောင်းတွေရဲ့အကြောင်းဟာကျွန်တော်ရင်ထဲမှာတိမ့်တိမ့်တုံညာကျင်ရစ်ခဲ့သေးတယ်သူတို့တွေအားလုံးတို့ဟာဘဝဘေးတာဝန်တွေတမိုင်းဘေးတာဝန်ကြီးတွေကိုကြေပြွန်သွားခဲ့ကြရှာတယ်သူတို့ရဲ့မတူညီသောကန္တာအလျောက်ပေါ့အဲ့တော့ဒီလူပုဂ္ဂိုလ်တဦးချင်းရဲ့ကျေးဇူးအပေါင်းတို့ဟာလေအလွန်ကြီးမားလှတယ်ဆိုတာကိုကျွန်တော်အနေနဲ့ဘယ်လို့မှမငင်းနိုင်ပါဘူးဘယ်တမိုင်းပညာရှင်ကမှလည်းမငင်းပါဘူးတို့ကမေ့လို့မရနိုင်တယ်လို့မေ့လည်းမမိကြပါဘူးအဲ့ဒီလိုမေ့ခဲ့သည်ရှိတော့လေဒီကောင်ကတော့ကျေးဇူးကမ်းတာပဲဆိုပြီးတော့ကျွန်တော်တို့ကိုဝိုင်းပြောကြမှာကိုတောင်မှကျွန်တော်ကကြောက်ရသေးတယ်မဟုတ်ဘူးလားအဲ့ဒါဟာခေတ်အဆက်ဆက်သမိုင်းဝင်လူသားတို့ရဲ့လူအချင်းချင်းပေါ်မှာထားရှိတဲ့အမြင်တွေပဲလူသားတွေအချင်းချင်းကျေးဇူးတိရကြပုံတွေလူသားတွေအချင်းချင်းကျေးဇူးတရားအပေါ်မှာလူသားတွေရဲ့တုံ့ပြန်မှုနဲ့ပတ်သက်ပြီးတော့ဂုဏ်ယူကြပုံတွေလူသားတွေအဖို့တမျက်တနှိုးရှိကြရတဲ့ပုံတွေအကြောင်းတွေပဲဒါပေမဲ့မိတ်ဆွေအဖထာဝရမြတ်စွာဘုရားရဲ့ဘက်မှာကတော့အဲ့ဒီလူအရှင်းမဟုတ်ပါဘူး။သူနဲ့အဆင်ကျင်းပါမျှမတူတဲ့အနုညာတအပြစ်လူသားတို့ရဲ့အေယာမအရာတို့ဟာသူ့အဖို့အသေးအဖွဲကလေးမျှသာဖြစ်ပါတယ်။ဒါပေမဲ့ဘုရားသခင်သည်ယင်းလောကီအရာတို့ကိုပင်မိလျော်သည့်တိုင်အောင်အတ္တမအမှုကိုပြုတော်မူသည်မဟုတ်ဆိုရကိုဟေဘရဲဩဝါဒစာဆရာဟာအလွန်လေးနက်သောအဓိပ္ပာယ်နဲ့ဖော်ပြပေးလိုက်ပါတယ်။အဲ့ဒီလောက်လေးနဲ့လှတဲ့မေတ္တာတော်ရဲ့အကြောင်းကိုတော့နောက်နေ့အစီအစဉ်မှာဆက်လက်စဉ်းစားကြည့်ကြပါအောင်စို့
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေဘရဲဩဝါဒစာခန်းကြီး6အခန်းငယ်30ကနေအခန်းငယ်20အထိကိုပဲဆက်လက်လေ့လာအောင်မှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်